မြန်မာနိုင်ငံတွင် COVID-19 ကပ်ရောဂါအကြမ်းတင်းကာလသတင်းရယူနိုင်မှုအခြေအနေကိုမေးမြန်းတင်ဆက်ပေးသွားပါမယ်။ COVID-19 ရောဂါနဲ့ပတ်သက်လို့သက်ဆိုင်ရာပြည်နယ်နဲ့တိုင်းအစိုးရတွေဘက်ကသတင်းထုတ်ပြန်မှုအပိုင်းမှာအားရကြည်နက်စရာမရှိသေးတာမို့သတင်းထုတ်ပြန်မှုပိုင်းပုံမှုလွတ်လပ်လာဖို့မီဒီယာသမားတွေကလိုလားနေကြပါတယ်။ COVID-19 ပြဿနာရင်ဆိုင်နေရတဲ့မြန်မာနိုင်ငံတွင်မှာကာကွယ်မှုပိုင်းယောဂကုသမှုပိုင်းနဲ့ကုသခံရမှုပိုင်းတွေကိုကြံ့ကြံ့ခံရင်ဆိုင်နေရခြင်းအစိုးရပြင်ဆင်မှုတွေစီမံခန့်ခွဲမှုတွေနဲ့ပတ်သက်လို့ပြည်သူတွေဘက်ကတိထက်ပို့ပြီးသိရှိနားလည်ဖို့လိုအပ်နေသလိုဒီလိုသိနိုင်မှသာယောဂမကုသနိုင်အောင်ဆင်ကျင်နိုင်မှာဖြစ်ပေမဲ့အစိုးရရဲ့သတင်းထုတ်ပြန်မှုဘိုင်းကိုကြည့်ရင်လိုအပ်ချက်တွေရှိနေစေဖြစ်တယ်လို့ထောက်ပြလာသူကတော့ဂျပန်သတင်းဌာနတစ်ခုဖြစ်တဲ့ NHK သတင်းဌာနကဦးတည်ဟာသွေးပါ
။ဆရာမရေဝန်ကြီးဌာနနေပြီးတော့သူတို့တွေပုံမှန်သတင်းထုတ်လွှင့်မှုရှိတယ်။တော်တော်လေးပဲကျွန်တော်တို့မီဒီယာတွေကလိုအပ်လို့သိကျင်တဲ့ဟာမျိုးကိုကျွန်တော်တို့အဆက်အသွယ်လုပ်တဲ့အခါမှာကြတော့အခုနောက်ပိုင်းမှာနည်းနည်းလေးကျွန်တော်တို့သိရသလောက်ဆိုလို့ရှိရင်ဖုန်းမကင်တာမျိုးဆိုသူတို့မှလည်းအလုပ်များတော့ရှိမှာပေါ့နော်။ဆိုတော့ကျွန်တော်တို့ကဟိုအချိန်နဲ့ရတဲ့အချိန်ဒီအစ်စ်ဗျာဟိုအရင်လိုမျိုးကျွန်တော်တို့တနေရာမှာစုပြီးတော့ပုံမှန်တရားအချိန်နဲ့မလုပ်လို့မရနိုင်တဲ့အနေထားပေါ့နော်ကျွန်တော်ဖြစ်ပြနေတာကတော့ပြင်ကျွန်တော်တို့ဒီမီဒီယာတွေနဲ့တရားရောက်ပေါ့နော် spokesperson ကျွန်တော်တမအရာပဲဒီအုပ်ချုပ်ရေးရာပဲဒီကျွန်တော်တို့ဒီလိုမျိုး video conferencing လုပ်ပြီးတော့ကျွန်တော်တို့တနေရာချင်းလမ်းပွဲဟိုဟာမျိုးတွေလုပ်ပေးစီခြင်းနဲ့အခုကတော့မဆိုးဘူးဒါပေမဲ့လည်းတကယ်ကိုကျွန်တော်တို့ဟိုလုံလောက်တဲ့အချိန်တွေတော့လည်းမဟုတ်သေးဘူးလို့ပြောရမှာပေါ့
မီဒီယာသမားတွေအနေနဲ့ပြည်အောင်စုအစိုးရဘိုင်းဘက်ကတရင်ရယူမှုဘိုင်းအကန့်တတ်တွေကြုံရကြချိန်မှာပြည်နယ်နဲ့တိုင်းအစိုးရတွေဘက်ကမီဒီယာနဲ့ပုံမှုထိတွေ့ဆက်ဆံစီခြင်းတယ်လို့ဦးတီဟာသွေးကပြောပါတယ်။ရာဝတီသတင်းဌာနအင်္ဂလိပ်ပိုင်းအက်ဒီတာဦးကျော်စောမိုးကတော့မီဒီယာသမားတွေရဲ့တရင်ရယူမှုဘိုင်းနဲ့ပတ်သက်လို့သူ့အမြင်ကိုအခုလိုတုံ့တက်ပြောဆိုလိုက်ပါတယ်
။ဘင်းလို့တော့ဦးရဒီကျွန်တော်ကြည့်ကြည့်ကြတော့ထင်ရှားတဲ့သဘောတော့ကျွန်တော်တို့သိပြီးတွေ့ရဘူး။အဲဒါပေမဲ့ဒီနေ့ကိုထုတ်ဝင်တဲ့အခါမှာစနစ်မကျတာမျိုးတွေအဲနှေးတာမျိုးတွေဟုတ်ပြီနော်အဲ့ဒါတွေတော့ကျွန်တော်တို့တွေ့ရတော့အမှန်ပဲအပြင်းနဲ့တိုင်းအလိုက်တွေရောနောက်ပြီးတော့အာမှလည်းပဲကြိုးရိုက်ဆိုခွင့်ရှိတဲ့နေရာတွေမှာတော့ကျွန်တော်မြင်တာစနစ်တကျတေချာမရှိဘူးလေအထူးသဖြင့်ရန်ကုန်တိုင်းဆိုလည်းအင်တာနက်အားနဲ့တွေ့ရတော့အရင်ထဲကပေါ့အဲဒီ Facebook Partner မရှိသူတို့ရွေးပြီးတော့သူတို့ဘာပြောနေလဲမသိဘူးတခွန်းတခုခေါ်ပြောရဲအဲဒီ COVID-19 တခုလည်းကိုပြောမယ်ဆိုရင်တင်းတယ်ထွက်နေပါတော်လေးဟုတ်ပါအဲမသိဆိုပါဘူးဒါမှဒီလက်ပို့ပြီးတော့ကျွန်တော်မြင်တာတော့တောင်းမရှိသေးတယ်နည်းတော့ပို့ပြီးတော့ဆက်တည်နေပါနော်အဲထုတ်ပေးတဲ့နဲ့
ပြည်ရင်းပုဂ္ဂလိကမီဒီယာတွေအနေနဲ့အစိုးရမီဒီယာတွေထပ်ပို့ပြီးစ조사လှုပ်ဆောင်မှုတွေဖန်တီးမှုအားကောင်းကောင်းနဲ့ဖန်တီးကဒီရောဂါနဲ့ပတ်သက်တဲ့အကျိုးအဖြစ်တွေကိုပြည်သူတွေနားလည်လက်ခံလာနိုင်ဖို့စ조사လှုပ်ဆောင်နေကြပေမဲ့ကန့်ကွက်မှုအချို့ကြောင့်အားနည်းနေရတာရှိတယ်လို့ဦးကျော်စောမိုးကပြောပါတယ
်ကျွန်တော်ထင်တယ်လိုအလိုအချက်တွေကတော့ရှိနေတယ်လို့မြင်တယ်ဒါပေမဲ့အရေးကြီးဆုံးကတော့ဒီနေ့ဘာဖြစ်နေလဲမနေ့ကဘာဖြစ်သွားလဲမနေ့ထောင်တဲ့ pipeline ရှိပလဲပေါ့နော်အဲ့ဒါကြောင့်လည်းအစိုးရဘက်မှလိုတာပေါ့ကျွန်တော်မြင်တာတော့လေသူတို့က update လုပ်ပေးမယ် media ရောဒါတွေကိုမေးခွန်းရှိမယ်ဆိုရင်ကျွန်တော်ထင်တယ်ပို့ပြီးတော့ information ပို့ရောက်မှာတင်တယ
်တရင်တင်ဆက်မှုဘက်မှပုံစံမျိုးစုံနဲ့အကောင်းဆုံးတင်ဆက်နိုင်ဖို့စ조사လှုပ်ဆောင်နေကြချိန်မှာပြည်သူတွေအတွက်လိုအပ်မှုမရှိဖို့အတွက်ဂျပန်သတင်းဌာနတစ်ခုဖြစ်တဲ့ NHK သတင်းဌာနကဦးတီဟာသွေးကတော့အခုလိုအကြံပြုသွားပါတယ်
။သတင်းအချက်အလက်ကိုပေးရုံနဲ့မကောင်ဘူး။ဒီလူလူအတွက်ကိုဒီကာကွယ်ရေးနဲ့ပတ်သက်တဲ့နောက်တစ်ခါဒီယောဂပေါ်မှာနားလည်မှုပို့ပြီးမြင်မာလာမှုတွေပတ်သက်တဲ့ပေါ်လွှင့်ချင်ချားစီတယ်ကျွန်တော်တို့အင်တာဗျူးလိုဟာမျိုးတွေနောက်တစ်ခါအဲ့လိုမျိုးပေါ့နော်ဒီ story telling ပေါ့ကျွန်တော်တို့ဒီဖြစ်ပေါ်တဲ့ဖြစ်ပျက်တွေမှာပဲဟာကအချိုးတဲ့အကြောင်းလဲပေါ့ဗျာအဲ့ဒါဆိုလို့ရှိရင်ဒီ story ကိုကုသမှုတစ်ခုရဲ့ story ကို in depth လိုက်ပြလိုက်ရင်ကျွန်တော်တို့ဒီ channel တွေတွေ channel လူလူဖက်စီတွေမှာ channel အပိုင်းဝိုင်းတွေဆင်ကျင်းမှုသိသွားတာဟုတ
်တည်င်းထုတ်ပြန်မှုနှောင့်နှေးတာတွေကြောင့်မလိုလားအပ်တဲ့ကောလာဟာလာတွေနဲ့တည်င်းတူတွေပြည်သူတွေအကြပြတ်နှက်မှုမဖြစ်ပွားဖို့တည်င်းသမားတွေဘက်ကတည်င်းထုတ်ပြန်မှုဘိုင်းကိုလည်းဒီထက်ပိုပြီးလွတ်လပ်ဖို့လိုအပ်နေတယ်လို့ထောက်ပြနေကြပါရှင်ကျွန်မမိခါပါရန်ကုန်ကနေတည်င်းပြပို့ထားတာဖြစ်ပါတယ်